နိုင်ငံတော်အတီညိုပြက်စီမှုနဲ့တရားစွဲဆိုခံရတဲ့မစိုးရိမ်ကြောင်းတိုက်ဆရာတော်ဦးဝီရတူရဲ့အမှုကိုမျက်ကွယ်မှာစစ်ဆေးဖို့တရားရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်ပါတယ်။တချိန်တည်းမှာပဲရဲတပ်ဖွဲ့ကအလို့ရှိနေတဲ့ဦးဝီရတူကိုထောက်ခံသူတွေကခွင့်ပြုမိတ်မရှိဘဲနဲ့ဆူတောင်းပွဲတွေကျင်းပနေတဲ့အပေါ်စိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အဖြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
မင်းငိုင်းရင်းနေကရန်ကုန်မြို့မှာဟော်ပြောရနဲ့ပတ်သက်ပြီးအနောက်ပိုင်းကအုပ်ချုပ်ရေးမှူးကတရားလိုပြုလုပ်ကနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တင်းနှစ်လေးကကြီးနဲ့တရားစွဲဆိုခံထားရတဲ့ဆရာတော်ဦးဝီရတူကိုဒုတိယဝန်တက်တန်းကျော်လွန်ချိန်ထိဖမ်းဆီးရမိခြင်းမရှိတဲ့အတွက်မျက်ကွယ်မှာအမှုစစ်ဆေးဖို့အနောက်ပိုင်းခရိုင်တရားရုံးကဒီကနေ့အမိန့်ချမှတ်လိုက်ပါတယ်ဒီကနေ့မှာတော့တရားရုံးကိုရဲကဝရမ်းအပ်လိုက်ပြီးတရားရုံးကရုံးလူထုံလုံးနည်းနဲ့ဆက်စစ်မယ်လို့ဒုတိယရဲမှူးကြီးမျိုးသူဆိုကပြောပါတယ
်။အော်ဟုတ်ကဲ့ကျွန်တော်တို့တရားဝရမ်းကိုတည်ပြုတဲ့ကျွန်တော်တို့လိုက်ရှာတယ်ပေါ့။ဆရာတို့တတော်မတွေ့ဘူးပေါ့။မတွေ့တာနဲ့ကျွန်တော်တို့ကဝရမ်းတည်ပြုလို့မရတာနဲ့တော်နေကင်းကဝရမ်းကိုတရားရုံးကိုပြန်သွင်းလိုက်ပါတယ်ခင်ဗျာ။တရားရုံးဘက်ကတော့ဆက်စစ်ကြရှိတာဆက်စစ်မှာပါဗျာ။အဲ့ဒါတော့တရားရုံးပိုင်းပါ
ပထမရန်တရန်ကျော်လွန်ချိန်မှာဆရာတော်ဦးရင်သူကိုဖမ်းဆီးမိတာမရှိတဲ့အတွက်ရာဇဝတ်ကျင့်သုံးဥပဒေပုံမှား92အရာရာဇဝတ်အထွေထွေမှုဖွင့်ခဲ့ပြီးရန်ပြည့်ပြည့်ကြီးညာခဲ့ပါတယ်။ဒီလိုမျက်ကွယ်စစ်ဆေးခြင်းအဖြစ်အမှုရင်ဆိုင်ရသူဟာတရားလိုရဲ့ထွက်ဆိုချက်တွေကိုခြေပကွင့်ရမှာမဟုတ်သလိုပြန်လည်စစ်မေးခြင်းလည်းပြုလုပ်လို့ရမှာမဟုတ်ပါဘူး။မျက်ကွယ်စစ်ဆေးရတဲ့ပတ်သက်လို့တရားလွှတ်တော်ရှိနေဦးခင်မောင်စောကအခုလိုရှင်းပြပါတယ
်။အခုကျမျက်ကွယ်စစ်ဆေးတဲ့အခါကျတော့တရားလိုဘက်ကတင်ပြတယ်မြတ်တဲ့အားလုံးကိုကန့်ကွက်ခြင်းမရှိဘဲနဲ့တရားရုံးကစစ်ဆေးပေးရမယ်အနေထားဖြစ်တယ်။ဒါတစ်ချက်။နောက်တစ်ခုကဒီတရားလိုအပါအဝင်တရားလိုပြသက်တည်တွေကိုစစ်ဆေးတဲ့အခါမှာတရားခံဘက်ကနေအရေးကြီးတဲ့အင်မတန်တန်မိုးရှိတဲ့အခွင့်အရေးဖြစ်တဲ့ပြန်လည်စစ်ဆေးခွင့်ပေါ့။ပြန်လည်စစ်ဆေးခွင့်ဆိုတာသက်တည်တွေရဲ့ထွက်ဆိုချက်တွေဒီခိုင်မာခြင်းရှိမရှိမှန်ကန်ခြင်းရှိမရှိဒါတွေကိုတရားရုံးကဆင်ခြင်သုံးသပ်နိုင်အောင်မေးခွန်းတွေတိဆောက်ပြီးတော့ပြန်လည်ပြီးခြေဖြတ်တဲ့ပြန်လည်မေးခွန်းတွေထုတ်ဆင်းခွင့်ဒါသူအခွင့်အရေးဆုံးရှုံးသွားတဲ့အတွက်ဟိုပြောမှဆိုတရားလိုဘက်ကနေမှတိဆောက်တာတွေကပဲတရားရုံးရင်မှမှတ်တမ်းအဖြစ်နဲ့ဖြစ်သွားမယ်တရားလိုဘက်ကခြေဖြတ်ခွင့်တွေပါမသွားဘူ
းဆရာတော်ဦးရတူကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့မှာလူထောင်ကြီးစုဝေးပြီးစုတောင်းပွဲတွေလုပ်ကြပါတယ်မနေ့ကမြို့တော်ခမ်းမရှိမှာပြုလုပ်တဲ့ဆူတောင်းပွဲမှာပါဝင်တဲ့တန်ကားတော်၄ပါးနဲ့လူ၅ယောက်ကိုငိမ့်စုစီပုံမှန်နဲ့အမှုဖွင့်ထားပါတယ်။ဒီလိုခွင့်ပြုမှုမရှိဘဲလူစုလူဝင်နဲ့ချီတက်ဆူတောင်းပွဲတွေလုပ်တာတွေကိုတရားဥပဒေစိုးမိုးရေးအတွက်တိတိကျကျကင်တွယ်တင်တယ်လို့သုံးသက်တာကလူမှုသဟဇာတဖော်ဆောင်ရေးအဖွဲ့ကကိုတက်ဆွေဝင်ပါ။ဟော
တကယ်လို့တိတိကျကျဖန်တာမျိုးတွေကိုလည်းနဲ့တိတိကျကျကင်တွယ်တာမျိုးတွေကိုလည်းဒီထက်ပိုပြီးတော့ဟောတိတိကျကျဖန်နိုင်မှာတရားဥပဒေစိုးမိုးရေးကိုကျွန်တော်တို့တိတိကျကျလုပ်နိုင်မှာရှင်ဒီလေးနဲ့အဲ့လိုမှမဟုတ်လို့ရှင်တော့ဒီလူတွေကလည်းပြဿနာမျိုးကိုရှာနေပါပဲဒါပေမဲ့ဟိုတည့်ရလူတွေကပါမှာမဟုတ်ဘူးမတည့်ရဒီအခြေခံလမ်းစားတွေကိုတော့ဒီအဲ့လိုမျိုးဆွဲခေါ်သွားပြီးတော့လက်မထွက်လာတော့ပြီးတော့ပြဿနာရှာပြီးတော့ဖြစ်ပါလိမ့်မယ
်ဆရာတော်ဦးဤသူဘက်ကတော့ဓမ္မဇတ်နဲ့အရေးယူပြီးမှအာနာဇတ်နဲ့အရေးယူခံမယ်လို့ပြောဆိုနေပေမဲ့ရန်ကုန်တိုင်းတန်ခါနိုင်ကဖွဲ့ကတော့ဩဝါဒပေးမဲ့အစီအစဉ်ကိုဆိုင်းငံ့ထားတယ်လို့ဩဝါဒပေးတာကိုမလိုက်နိုင်ရင်တန်ခါစီမင်းဥရင်နဲ့ထပ်ပြီးအရေးယူဆောင်ရွက်မယ်လို့တန်တနာရင်းနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါသေးတယ်။ဒါအပြင်ဦးဤသူကိုအခုလိုတရားစွဲတာဟာဘိုးအစိုးရကရန်ကုန်တိုင်းအစိုးရကိုညွှန်ကြားခဲ့တာဖြစ်တယ်လို့နိုင်ငံတော်တမနာရုံးပြောခွင့်ရဦးစော်ထေးကပြောဆိုထားပါတယ်ခင်ဗျာ။